အခုရပိုင်းအတွင်းလေဘရောင်းတောင်ဒေသထဲမှာတားမြစ်နယ်မြေထဲလေဝင်ထွန်နဲ့ဒေသခံလေသမားတွေနဲ့အာဏာပိုင်တွေအကြားတနက်နေ့ပြစ်ခတ်တဲ့အထိထိတိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအာဏာပိုင်တွေဘက်ကဒေသခံတွေကိုတရားဝင်ဆန္ဒပြခွင့်ချပေးလိုက်ပြီးဖြစ်ပါတယ်။ဆန္ဒပြသူကန့်သက်ဦးရေ900နဲ့ဆန္ဒပြခြင်း3နာရီခွင့်ပြုပေးလိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့မတ်စုမွန်ကတင်ပြပေးပါမယ်ခင်ဗျာ။
ဟုတ်ပါတယ်။စကိုင်းတိုင်းမုံရွာခရိုင်ဆလင်းကြီးမြို့နယ်လေဘရောင်းတောင်ကျင်းနီစီမံကိန်းနယ်မြေအတွင်တရားဝင်ဆန္ဒပြခွင့်ပြုဖို့ဒေသခံလယ်သမားတွေဘက်ကတာဝန်ရှိတဲ့သူတွေကိုခွင့်ပြုမိန့်တောင်းခံခဲ့ပြီးတဲ့တပတ်အကြာမှာတော့အာဏာပိုင်တွေဘက်ကခွင့်ပြုမိန့်ကိုချပေးလိုက်တာဖြစ်ပါတယ်။လာမယ့်ဧပြီလ29ရက်နေ့မှာတော့ဆလင်းကြီးမြို့နယ်တုံရွာကနေပသိမ်မုံရွာလမ်းစုံဥပိုင်ကုမ္ပဏီရုံးရှိအထိဆန္ဒပြကြမှာဖြစ်ပါတယ်။ဆန္ဒပြပွဲခွင့်ပြုခြင်း3နာရီတိတိအတွင်းမှာဆန္ဒပြသူဥယျာဉ်900အထိကန့်သက်ခွင့်ပြုထားတယ်လို့လေဘရောင်းတောင်အရေးတက်ကြွလှူရှာသူကိုဟန်ဝင်းအောင်က VOA မြန်မာပိုင်းကိုပြောပါရယ်
ကျွန်တော်တို့29ရက်နေ့ကိုစတင်လာတယ်ကစပြီပေါ့ဗျာအဲ့တော့ကျွန်တော်29ရက်နေ့မှာကျွန်တော်ဆန္ဒပြမယ်အကြောင်း900ကန့်တယ်ရအကြောင်း900အချိန်အားဖြင့်3နာရီအဓိကလေဘရောင်းတောင်ကျင်းစီစီမံကိန်းလုံးဝရဆိုင်ပုံမှန်144ချုပ်သိမ်းရေးမတရားဖမ်းဆီးထားတဲ့သူများကိုပြန်လည်လွှတ်ပေးရေးဆိုတဲ့ဟာဒီနဲ့ကျွန်တော်တို့တုံရွာရှိကနေပြီးတော့ပသိမ်မုံရွာလမ်းစုံဥပိုင်ကုန်ပြီးရုံးရှိထိကိုကျွန်တော်တို့ဆန္ဒပြပွဲဆက်လုပ်မယ်အနောက်ရက်ဒီမှာကျွန်တော်တို့ကမြေရာမယူထားတဲ့လေသမားတွေကကျွန်တော်မြေကြီးပိုင်နေဆိုတဲ့သဘောထားထုတ်ပြန်မှုတွေနဲ့ရွာရင်းဆန္ဒပြလှုပ်ရှားမှုတွေတောက်ဆောက်လုပ်သွားမှာရှိတယ်။
တုံရွာကနေစတင်ဆန္ဒပြကြမယ်ဒီဆန္ဒပြပွဲမှာတော့မိမိတို့ရဲ့မိယိုးဖလာလေယာလုတ်ကင်ခွင့်ပြန်ရရေးအတွက်ဒေသခံပြည်သူတွေဘက်ကရွာလုံးကျွတ်ဆန္ဒပြကြမှာဖြစ်ပြီးတော့တားမြစ်နယ်မြေမဟုတ်တဲ့နယ်မြေတွေမှာလည်းပြန်ပြီးတော့ထွန်းရက်ဆိုင်ပြဖို့စီစဉ်နေတယ်လို့စင်တဲရွာကတောင်သူဦးကြီးဦးတန်းမောင်ကပြောပါရယ်။
ကျွန်တော်တို့ကရွာလုံးကျွတ်လိုက်နေကြပါကျွန်တော်တို့ရွာတွေကကျွန်တော်တို့လေသမားကျွန်တော်တို့ဘဝကမြေကြီးပါမြေကြီးကကျွန်တော်တို့ဘဝပါအဲ့တော့ကျွန်တော်တို့လေမြေတွေအတွက်ကိုကျွန်တော်တို့ဒီလိုပဲနီးလမ်းပေါင်းစုံနဲ့ကာကွယ်သွားမှာပါရွာလုံးကျွတ်လိုက်မှာပါ
ပြီးခဲ့တဲ့ဧပြီလ25ရက်နေ့ကလေဘရောင်းတောင်ကျင်းနီစီမံကိန်းအတွင်လေယာသိမ်းခံထားရတဲ့ဒေသခံတောင်သူလေသမားတွေကသူတို့ပိုင်ဆိုင်ခဲ့တဲ့လေယာမြေထဲမှာဝင်ရောက်ထွန်းရက်ဆိုင်ပြုခဲ့တာမှာတော့တားမြစ်နယ်မြေဖြစ်တဲ့အတွက်အာဏာပိုင်နေနဲ့လေသမားတွေကြားထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပြီးတနက်နဲ့ပြစ်ခတ်တာတွေရိုက်နှက်ဖမ်းဆီးတာတွေဖြစ်ပွားခဲ့ပါတယ်မနေ့ကဧပြီလ26ရက်နေ့မှာတော့ဖမ်းဆီးခံကြောင်းသားလူငယ်တွေနဲ့လယ်သမားတွေကိုပြန်လွှတ်ပေးရေးလေဘရောင်းတောင်ကျင်းနီစီမံကိန်းဖြတ်သိမ်းရေးနဲ့တားမြစ်နယ်မြေရုပ်သိမ်းရေးအပါအဝင်တောင်းဆိုချက်တွေကိုလယ်သမားတွေကဝိုင်းဆန္ဒပြခဲ့ရမှာတော့အာဏာပိုင်တွေဘက်ကလုံခြုံရေးအင်အားတွေတိုးမြှင့်ချထားပြီးတင်းမာမှုတွေရှိခဲ့တယ်လို့တက်ကြွလှူရှားသူကိုဟန်ဝင်းအောင်ကဆက်ပြောပါတယ်
။လေဘရောင်းကျင်းနီကတော့ဗျာဒီလယ်ယာဉ်တွေဆုံးရှုံးပြီးတော့ကြောချင်းမြူသားတွေလယ်သမားတွေတော်များများရှိတယ်ဗျာ။အဲ့ဒါလေးကိုခုထုံရက်ဖို့လို့တော့ဆန္ဒရနေရဆန္ဒနဲ့ပြဘာညာကြီးဖြစ်ပြီးဖမ်းတာကြီးဖြစ်တဲ့ခါကျတော့အဲ့ဒါမင်းရဆန္ဒပြတဲ့ခါကျတော့လေဟိုပရမစီဒူရီယာစီတတိယစီနဲ့တက်မယ်ဖြတ်မယ်ဒီပုံစံမျိုးကြီးလောက်ကြတယ်အညာတော့လေအဲ့ဒီဆယ်ရဲရွာကတရုတ်ဆိုင်ခဲကိုအဲ့လုံလင်းကားကြီးဆက်ရောက်တာတို့ညာပိုင်းအဲ့ဒီမုံရမျိုးပေါ်မှာရှိတဲ့ဂျဲတွေကိုတောက်လျှောက်တီးကြတယ်နဲ့ဒီဘက်လွတ်တယ်မနေ့ကတော့လေဟိုဘက်မှာလုံလင်းကြီးအဲ့ဒီကျွန်တော်တို့မုံရဘက်ကူးရဘက်မှာလေတောက်လျှောက်ဖြတ်ချတာလေဒီလိုမျိုးနဲ့၉နာရီလောက်မှာမိုးကြိုရှင်ကြီးရွာကထုံထုံးတိုက်ပွဲဝင်မယ်ဆိုပြီးတော့ကျွန်တော်ကတည်းကတို့တစ်ဖက်တကောလာဟာလိုက်နေမိုးကြိုရှင်ကြီးရွာကို JL တွေဆောင်းတန်းကြီးတွေ SC တွေအပြစ်ဒီနေ့မနေ့9နိုင်တော့မှရောက်လာတယ်။ရောက်လာပြီးတော့ရွာကမှဝုန်းဝုန်းလာပြီးလှုပ်တယ်။ရွာသားတွေကိုချင်းချောက်တယ်။ချင်းချောက်ပြီးတော့တို့ပြန်တယ်။ပြန်ပြီးတဲ့ခါကျတော့ငွေရကျော်ကြီးတွေထုတ်ယူဖို့ဆိုပြီးတော့ကြီးရွာကိုချုံမှုတွေနဲ့ပေါင်းပြီးတော့စီရိုင်နဲ့អော်တယ်။ရွာသားကြီးကလက်မခံဘူး။ဟိုလယ်သမားကြီးရဲ့ခွင့်ဆုံးရှုံးနေတဲ့ခါကိုဘာတစ်ခုမှပေါ်ထုတ်ခွင့်တုတ်ခွင့်မရဘဲနဲ့တကယ်ကိုစွန့်ရပြင်းကြီးတစ်ခုလာထောက်တန်းကြီးတွေစစ်တပ်တွေလုံသွေးနေတဲ့မင်းတော်နေအောင်ခုတောက်ချောက်လုပ်နေတယ်။အဲ့အတွက်သာရီနေလေဒီရတီနေရင်းနဲ့သူတို့တွေအတန်းဖက်မခံရရို့တတိကြီးစွာနဲ့စောင့်ကြည့်နေရတယ်အနေအထားမျိုးရှိပါတယ
်ဒီကနေ့ဧပြီလ28ရက်နေ့မနေ့ပိုင်းမှာတော့မူလစီစဉ်ထားတဲ့လေယာဉ်မြေတွေထဲမှာလဲထုံမှုသွားပြီးတော့ထွန်းတုံးချချိန်မှာတော့အာနာပိုင်နေဘက်ကအင်အားအလုံးကြီးနဲ့လုံခြုံရေးယူထားတဲ့အတွက်ဒေသခံလဲသမားတွေထပ်ပြီးတော့အထိခိုက်အနာတရားသွေးမြေကြမှာမလို့လားတဲ့အတွက်လဲသမားတွေဘက်ကထွန်းတုံးရုပ်ပြီးတော့ပြန်လာခဲ့ကြတယ်လို့လဲစင်တဲရွာကလဲသမားကြီးဦးတန်းမောင်ကပြောပါတယ
်ဘိုးဘွားကကျွန်တော်တို့ဓမ္မဦးချမြေတွေကိုကျွန်တော်တို့ကပုံမှန်တို့ရဲ့ဆက်တော့တာဆိုတော့ကျွန်တော်တို့မျိုးကျွန်တော်တို့ကဆက်ပြီးတော့ထွန်မှာပါ။ဒါပေမဲ့တို့ရဲ့ကျွန်တော်တို့လက်မြေတွေပေါ်မှာကျွန်တော်တို့ထွန်နိုင်ဒီလိုလာပြီးအကျဲလာဖက်ဖို့အစင်းလေးထောင်နဲ့ချီတဲ့အင်အားနဲ့ပြင်နေဆိုတော့နောက်ဆုတ်ထားတာ။ဒါပေမဲ့ကျွန်တော်တို့ဘက်ကနေပြီးတော့ဒီလိုမျိုးကျွန်တော်တို့ကိုလာပြီးတော့အကျဲဖက်တာတို့လိုမတရားလာလောက်တာတို့ဒီလိုထိတ်တဲ့မတို့ခြင်းလို့ကျွန်တော်တို့ကနောက်ဆုတ်ထားတာပါ။
အခုလက်ရှိအခြေအနေမှာတော့မုံရွာခရိုင်လက်ပောင်းတောင်ကျင်းနီစီမံကိန်းနယ်မြေထဲမှာအာဏာပိုင်တွေဘက်ကလုံခြုံရေးအင်အားတွေတိုးမြှင့်ချထားပါတယ်။ဥပိုင်ကုမ္ပဏီလီမိတက်နဲ့မြန်မာဝန်ပေါင်းကုမ္ပဏီတို့အကျိုးတူပူးပေါင်းလှုပ်ဆောင်နေတဲ့လက်ပောင်းတောင်ကျင်းနီစီမံကိန်းအတွက်ဒေသခံတွေရဲ့လေယာဉ်ဧကပေါင်း 8,800 ကျော်ကိုသိမ်းယူခဲ့ပြီးတော့ရွာပေါင်း4ရွာကိုဖယ်ရှားခိုင်းခဲ့တာဖြစ်ပါတယ်။ဒေသခံတောင်သူလယ်သမားအများစုကတော့အသိမ်းပိုက်ခံထားရတဲ့သူတို့လယ်မြေတွေကိုဥပိုင်နဲ့ဝန်ပေါင်းကုမ္ပဏီကနေပေးတဲ့ရော့ကျေးနစ်နာကျေးတွေကိုမယူဘဲနဲ့စီမံကိန်းရပ်တန့်ရေးကိုသာဆက်လက်တောင်းဆိုတိုက်ပွဲဝင်နေကြဆဲဖြစ်ပါတယ်ရှင်။